အမေရိကန်အနေနဲ့မြန်မာရေးဘာမာအက်အတိုင်းအကူအညီပေးဖို့အားနည်းနေစေတယ်လို့သုတေသီတူးကထောက်ပြလိုက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီရေးအတွက်ဘာမာအက်ဥပဒေပြင်ဆင်ချက်ပါဝင်2023ခုနှစ် NDA အမေရိကန်မျိုးသားကာကွယ်ဆိုင်ရာဥပဒေမူကြမ်းကိုအမေရိကန်လွှတ်တော်နှစ်ရက်ကမဲခွဲအတည်ပြုပြီးသမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်မနစ်ဒီဇင်ဘာလအတွင်းကအတည်ပြုပြဋ္ဌာန်းခဲ့တာပါ။ဒါပေမဲ့ဒီထဲမှာလူသားချင်းစာနာမှုအကူအညီကလွဲလို့ဒီမိုကရေစီအရေးလှုပ်ရှားမှုအတွက်ထိရောက်တဲ့အကူအညီတွေကိုအမေရိကန်ဆိုရကအခုချိန်ထိမပေးနိုင်သေးဘူးလို့စတင်ဆန်မူဝါဒလိလာရေးဌာနရဲ့သုတေသီစစ်နီတက်ကာကသုံးသက်ချက်ဆောင်းပါးမှာထောက်ပြလိုက်တာပါ။ဘာမာအက်ထက်မှာဖော်ပြထားတဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုနန်းလီတယ်လို့ခေါ်တဲ့လက်နက်မဟုတ်တဲ့အခြားထောက်ပံ့ပစ္စည်းတွေပေးဖို့ထည့်သွင်းဖော်ပြထားပေမဲ့အမေရိကန်နိုင်ငံရေးဌာနနဲ့အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID တို့ဟာတမျိုးကြလူသားချင်းစာနာမှုအကူအညီကလွဲလို့တခြားအကူအညီတွေကိုအခုချိန်ထိပေးတာမတွေ့ရသေးဘူးလို့တက္ကကဆိုပါတယ်မြန်မာနိုင်ငံအတွက်သုံးဆွဲဖို့မူလကချမှတ်ထားတဲ့ဒေါ်လာ136သန်းထက်ကျော်လွန်ပြီးနိုင်ငံခြားရေးနဲ့ USAID ဌာနနှစ်ခုကဒေါ်လာ68သန်းနဲ့89သန်းစီအတီးတီးသုံးဆွဲခဲ့ကြတယ်လို့ဖော်ပြထားပေမဲ့2022ခုနှစ်အတွင်းအမေရိကန်ကတကယ်သုံးဆွဲခဲ့တဲ့ပမာဏဟာဒေါ်လာ204သန်းအထိသာရှိတယ်ဆိုတာကိုအစိုးရရဲ့အသုံးပြုစည်းရုံးတွေပြုစုတဲ့ဝက်ဘ်ဆိုက်ကသတင်းသိရတယ်လို့တက်ကာကဆက်ပြောခဲ့ပါတယ်ခင်ဗျာ